ရှိခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဝင်ရောက်စီးနှင်မှုကြောင့်လူနည်းစုမွတ်စလင်ထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြရတယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာအဓိကထောက်ခံအားပေးနေတဲ့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါအပြင်အရေးအတွက်အတိအကျမသိရတဲ့လူတွေလည်းတည်ဆုံရတယ်လို့ဒီလောက်ရကြောင့်ဖိနှိပ်ခံလူတွေကိုသဘောထားတင်မာသူတွေဖြစ်လာစေတယ်လို့ပြောပါတယ်။ဒါအပြင်အရှိတောင်အာရှဒေသမှာဘာသာရေးအရာတင်မာမှုတွေလည်းတိုးလာစေတယ်လို့ဆိုပါတယ်။အော်တိုဘာလအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကမြန်မာရဲစခန်းတွေကိုအမြင်မသိလက်နက်ကင်တောင်းကြံသူတွေဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သားတချို့တည်ဆုံခရရတဲ့နောက်ပိုင်းရခိုင်ပြည်နယ်ထဲကိုစစ်တပ်ကဝင်ရောက်လာတာပါဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံမှာမွတ်စလင်တွေကိုဖိနှိပ်မှုတွေရှိတာကြောင့်ရိုဟင်ဂျာအနှဲငယ်ကလက်နက်ကင်ပြီးပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရှုမြင်ကြပါတယ်အခုလိုစစ်တပ်ကအင်အားနဲ့ကင်ွယ်လာတာဟာမြန်မာနိုင်ငံတွင်ဂျီဟတ်အစွန်းရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနိုင်တဲ့အနေရရှိတယ်လို့လည်းအရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကထောက်ပြဝေဖန်ပါတယ်ဒါအပြင်ဘာသာရေးအရှုပ်အထွေတွေဖြစ်ပေါ်လာစေနိုင်တဲ့အတွက်ဆန္ဒပြမှုတွေမလုပ်ဖို့ကိုလည်းမွတ်စလင်အများစုရှိရာမြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းမစ္စတာဒန်နီယယ်ရက်ဆယ်ကတောင်းဆိုထားတယ်လို့ AP သတင်းတရမှာဖော်ပြထားပါရဲ့ရှင်